ARR တိုင်းထဲကရေးပေးတဲ့ပြည်သူတွေကိုကမ္ဘာဆန္ဒရိက္ခာအစီအစဉ် WFP ကပြီးခဲ့တဲ့တပတ်ကစပြီးတော့ဆန္ဒရိက္ခာတွေတွားရောက်ပြဖို့ခရဲလို့ WFP နဲ့ကုလသမဂ္ဂအသွင်းမှုချုပ်ရုံးကထုတ်ပြန်ပါတယ်။တာဟာ6နှစ်အတွင်း ARR တိုင်းတွင် WFP ရဲ့ပထမဆုံးတုံ့ပြန်ဆောင်ရွက်ချက်လည်းဖြစ်ပါတယ်။ဧရာဝတီတိုင်းထဲမှာရေးပေးတဲ့ပြည်သူ9သိန်းလောက်ရှိမယ်လို့လည်းခန့်မှန်းရပြီးလာမယ့်ရက်ပိုင်းအတွင်းလူ3000ခွဲလောက်အတွက်နဲ့ဆန်းတဲ့အာဟာရမုန့်တွေတွားရောက်ပေးဖို့လည်းခန့်မှန်းထားပါတယ်။မြမဆန်ဦးကြီးလို့တင်စားခေါ်ပေါ်ကြတဲ့ဧရာဝတီတိုင်းဟာရေကြီးရဲ့ရှန်နာမျိုးလိုဥတုရာသီပြောင်းလဲမှုတန်းတဲ့အတော့ကိုရင်ဆိုင်ရနိုင်ခြင်းရှိနေပြီးလက်ရှိရေကြီးမှုကြောင့်ဆန်ထွက်နှုန်းအပေါ်တက်ရောက်မှုတွေဖြစ်လာစေတယ်လို့မြမဆန်ရ WFP ဌာနကိုယ်စားလှယ်ရှီလာမက်ထရိုကပြောပါတယ်။ရေကြီးရဲ့ရှန်မှုနဲ့တက်ရောက်မှုကဧရာဝတီတိုင်းတစ်ခုထဲတင်မကဘဲနဲ့မြန်မာတနင်္ဂနွေအပေါ်မှာပါကြာရောက်ပဲပုံရှိတယ်လို့ WFP အနေနဲ့စာနာရိခာမလုံလောက်မှုတွေလျှော့ပါတက်တာတော့အောင်လို့အလင်းအမြန်ဆောင်ရနေပါတယ်လို့လည်းပြောပါတယ်။အခုလိုရေကြီးရေရှမ်းမုံဖြစ်ခင်ကတည်းက ARR တိုင်းဒေသကြီးတဲ့ကလူဦးရေ၄ပုံ၃ပုံဖြစ်တဲ့လူသတန်းခွဲလောက်တို့ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေကြတယ်လို့လည်းမြန်မာနိုင်ငံလူသားချင်းစာနာမှုလိုအပ်ချက်နဲ့တုံ့ပြန်ရေးစီမံချက်2024အစီအခံစာမှာဖော်ပြထားပါတယ်။